Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2015ခုနှစ်ဇူလိုင်လ4ရက်စနေနေ့ညနေပိုင်းဖူယိုရီစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်တင်လွှင့်နေပါပြီရှင်အခုညနေခင်းအစီအစဉ်မူကကျွန်မခွာညိုပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မနန်းလောက်ပါအီရန်ရဲ့နျူကလ িয়ার အရေးကပ္ပအင်အားကြီး6နိုင်ငံနဲ့တဘောတူညီမှုမရသေးပေမဲ့လည်းဆွေးနွေးပွဲတွေကိုဇူလိုင်9ရက်နောက်ဆုံးထားပြီးဆက်လက်ကျင်းပနေပါတယ်။ Greece နိုင်ငံအပေါ်ငွေချေးငားမဲ့ကိစ္စနဲ့ပတ်သက်လို့ EU နဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းဘက်ကအကြမ်းဖက်ကင်တွဲနေတယ်လို့ Greece စီးပွားရေးဝန်ကြီးကဆွဆွဲလိုက်ပါတယ်။လူပေါင်း56ယောက်သေဆုံးခဲ့ရတဲ့ Philippine Group တင်မောကိစ္စနဲ့ပတ်သက်လို့တင်မောပိုင်ရှင်ရဲ့ဝန်ထမ်းတွေကိုလူသေးစေမှုနဲ့ Philippine ရဲ့ဘက်ကတရားစွဲဆိုလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့တူတင်ပြသွားမှာပါမခွာညုံ
။ကာမာဘီနန်လောင်ရေဒီကနေ့ညနေပြန်နားဆင်ရမယ့်မြန်မာသတင်းဆောင်မနဲ့ဆက်သွယ်မင်းမြန်ချက်တွေထဲမှာတော့နိုင်ငံသားအခွင့်အရေးလက်ဖြစ်နိုင်ငံအပြောင်းလဲဖော်ဆောင်ရမှာမဖြစ်မနေဖြတ်တန်းရမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့88မျိုးဆက်တွေရဲ့သဘောထားကဘယ်လိုရှိပါသလဲ
။အဲ့တော့ဒီလူထုကိုကျွန်တော်တို့တိုက်တွန်းချင်တာကမဲဆင်းနေဘလို့မှားမှာကျွန်တော်တို့အပေါ်မှာဘလောက်ပဲ free and fair မဖြစ်မဖြစ်ကျွန်တော်တို့ဟာတစုတစည်းတဲ့ဒီမြို့ထဲဒီရွေးကောက်ပွဲမှာဒီမိုကရက်တစ်အင်အားစုတွေအတိုင်းအတာအင်အားစုတွေအနိုင်ရရှိဖို့အတွက်ကျွန်တော်တို့ပြည်သူနဲ့အတူကြိုးစား
88မျိုးဆက်ကြောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမြအေးရဲ့ပြောပြချက်ကိုနားဆင်ကြရမှာပါ။မူဆယ်ဘက်မှာတော့ဆန်ရောင်းဝယ်တွေရပ်ဆိုင်နေရတာဘာကြောင့်လဲဆိုတာကိုလည်းပြောပြပေးပါဦးမယ်ရှင်။နိုင်ငံတကာသတင်းတပုတ်မှာတော့20ရာစုအလယ်ပိုင်းတုန်းကအမေရိကန်ပြည်ထောင်စုမှာလူတွေဘလို့နေထိုင်ခဲ့ကြသလဲဆိုတဲ့ပြောင်းလဲမှုအစဉ်အဆက်ကိုပြထားတဲ့ဓာတ်ပုံပြပွဲတစ်ခုအကြောင်းပြောပြပေးသွားပါမယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါမယ်ရှင်။
အီရန်နိုင်ငံနဲ့အမေရိကန်အပါအဝင်ကမ္ဘာအင်အားကြီး6နိုင်ငံကြားအဆင့်မြင့်ဆေးစပ်ညှိနှိုင်းမှုတွေမှာတိုးတက်မှုတချို့ရှိခဲ့တယ်လို့နှစ်ဖက်စလုံးကပြောဆိုအပြီးနောက်တနေ့မှာပဲဒီဆွေးနွေးပွဲကိုဩစတြေးလျနိုင်ငံဗီယက်နာမြို့မှာပြန်ပြီးစတင်နေကြပါပြီ။ဒါပေမဲ့လည်းအထက်ကွဲလက်ချက်တွေအပေါ်သဘောတူညီချက်တော့မရကြသေးပါဘူး။တိုးတက်မှုတွေရှိခဲ့တယ်လို့လှုပ်ရှားရအများကြီးရှိနေတဲ့အကြောင်းနဲ့ခက်ခဲပေမဲ့လည်းနှစ်ဖက်စလုံးကဒီကိစ္စကိုရိုးရိုးသားသားနဲ့အပြင်းထန်စူးစမ်းနေပြီးအချိန်အကန့်အသတ်နဲ့လုပ်ကိုင်နေရတာကိုလူတိုင်းနားလည်သဘောပေါက်အောင်လုပ်နေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောသွားပါတယ်။ကွဲပြားမှုတွေရှိနေပေမဲ့လည်းသဘောတူညီမှုရဖို့အရင်ကတည်းကပိုပြီးနီကလာနေပါတယ်။ဒါပေမဲ့ဘာမှမကျိန်းသေးသေးဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီး Mohammed Javad ဇရီဖ်ကပြောပါရယ်နိုင်ငံတကာကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့အတွက်အလဲလဲအဖြစ်အီရန်နျူကလ িয়ার အစီအစဉ်ကိုရှော့ချဖို့အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့အကြားဆွေးနွေးမှုတွေကိုဇူလိုင်လ9ရက်အင်္ဂါနေ့မှာနောက်ဆုံးရက်သတ်မှတ်ထားပါရယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ထည်ရွယ်ထားတယ်လို့အမေရိကန်နဲ့မဟာမိတ်တွေကနှစ်ပေါင်းအတော်ကြာအောင်တန်ရရှိနေကြတာပါအီရန်ဖက်ကတော့ဒါကိုညှင်းဆန်ပြီးဒီအစီအစဉ်ကငြိမ်းချမ်းရေးနဲ့ပြည်သူအကျိုးအတွက်ရည်ရွယ်တာဖြစ်တယ်လို့ပြောဆိုနေတာဖြစ်ပါရယ်ရှင်
Greece နိုင်ငံပေါ်ငွေချေးငှားမဲ့ကိစ္စနဲ့ပတ်သက်လို့အကြမ်းဖက်ကင်တွယ်နေတယ်လို့ Greece စီးပွားရေးဝန်ကြီးကဥရောပသမဂ္ဂနဲ့နိုင်ငံတကာငွေချေးအဖွဲ့အစည်းတွေအပေါ်ဆွဆွဲလိုက်ပါတယ်။ Yanis Varoufakis ကစပိန်သတင်းစာ El Mundo ကိုအဲ့လိုပြောကြားခဲ့တာပါ။ဥရောပသမဂ္ဂနဲ့နိုင်ငံတကာငွေချေးအဖွဲ့အစည်းတွေကငွေချေးငှားဖို့အစီအစဉ်နဲ့ပတ်သက်လို့သူတို့ရဲ့တောင်းဆိုချက်တွေကို Greece ပြည်သူတွေကထောက်ခံစေချင်နေတာပါ။အဲ့လိုဆိုရင်သူတို့အနေနဲ့ Greece နိုင်ငံအပေါ်အရှက်တကွဲဖြစ်အောင်လုပ်ဖို့အခွင့်အရေးရသွားစေမှာဖြစ်တယ်လို့ပြောပါရယ်။ဒါပေမဲ့လည်းဒီငွေချေးငှားသူတွေအနေနဲ့သဘောတူညီချက်တစ်ခုရလိမ့်မယ်ဆိုတာတော့သေချာကြောင်း Mr. Varoufakis ကပြောပါရယ်။ဒီလိုမှမဟုတ်ဘူးဆိုရင်တော့နှစ်ဖက်စလုံးအတွက်နင့်နာနိုင်မဲ့အခြေအနေလည်းရှိတယ်လို့သူကပြောပါရယ်။တကယ်လို့ Greece နိုင်ငံအနေနဲ့ဒီချင်းငွေကိစ္စကိုမဖြေရှင်းပေးနိုင်ဘူးဆိုရင် Euro ငွေ trillion နဲ့ချီပြီးဆုံးရှုံးမှာဖြစ်တာကြောင့်ဥရောပအနေနဲ့ဒီကိစ္စကိုလုံးဝလက်ခံနိုင်မှာမဟုတ်ဘူးလို့လည်းသူကပြောပါရယ်ဒီဥရောပကနေငွေချင်းငါဖို့ Greece လူထုစံနာသဘောထားကောက်ခံဖို့တရက်လိုမှာစီးပွားရေးဝန်ကြီးနဲ့ဒီတွေ့ဆုံမေးမြန်းမှုကိုစနေနေ့ကဖော်ပြခဲ့တာပါGreece နိုင်ငံရဲ့ငွေကြေးအခက်အခဲကိုကူညီဖို့ဥရောပသမဂ္ဂကတောင်းဆိုထားတဲ့လိုက်နာရမယ့်အချက်တွေကို Greece လူထုအနေနဲ့လက်မခံဖို့ကိုလည်းဝန်ကြီးချုပ် Alexis Tsipras ကတိုက်တွန်းထားပြီးအဲ့လိုစန့်ကျင်မဲ့ပေးမယ်ဆိုရင်ဥရောပကျွေးရှင်တွေနဲ့စကားပြောရမှာပိုးပြီးတော့အခွင့်အရေးရှိလာစေမယ်လို့သူကပြောဆိုပါတယ်ခင်ဗျာ
Islamic အစွန်းရောက်အကြမ်းဖက်အဖွဲ့ကထွက်တပ်ပြေးရီလို့ဆွဆွဲခံထားရတဲ့လူ7ယောက်ကိုဘိုကိုဟာရမ်စစ်သွေးကြွတွေကတပ်ဖြတ်လိုက်တယ်လို့မျက်မြင်သက်သေတွေကပြောပါရယ်ဘိုကိုဟာရမ်တိုက်ခိုက်ရေးသမားတွေဟာတောက်ကြနေအာယုံမတက်ခင်မြို့ထဲကိုဝင်လာပြီးတပ်ပြေးရီလို့ဆွဆွဲခံထားရသူတွေကိုတအိမ်တက်ဆင်းလိုက်ရှာကြတယ်လို့နိုင်ဂျီးရီးယားနိုင်ငံဘွန်နိုပြည်နယ်မီရင်ဂါမြို့ခံတွေကပြောပါရယ်မိုလင်နာနယ်မြို့ပြင်အက်ဒ်ဝုဒ်ပြူကွင်းဖက်မှာလူ7ယောက်ကိုတပ်ဖြတ်ထားတာကိုတွေ့ရတယ်လို့မြို့ခံတယောက်ဖြစ်တဲ့မိုဟာမက် ခရင်ဘာကတယ်လီဖုန်းကသင်းတင်ထောက်တွေကိုပြောပါရဲဒီလူ7ယောက်ဟာမြို့ကိုလောလောဆယ်ပြန်ရောက်လာကြတဲ့သူတွေဖြစ်ပြီးသူတို့အားလုံးဟာဘိုကိုဟာရမ်အဖွဲ့ဝင်တွေဖြစ်နိုင်တယ်ဆိုပြီးတန်ရရှိနေကြတာပါဒီလူ7ယောက်စလုံးကိုစစ်သွေးကြွတွေကလဲလီတက်ခဲ့တာလို့နိုင်ဂျီးရီးယားသတင်းစာ This Day ကဖော်ပြပါရဲဘွန်နိုပြည်နယ်မြို့ရောမစ်ဒူဂူရီမှာလည်းတောက်ကြနေကလက်နက်ကြီးပစ်ခတ်တံတွေကြားခဲ့ရပါရဲမြို့ရောနဲ့မလန်မကန်းကစံဘာမာရီယောခန်တွေဟာဘိုကိုဟာရမ်တွေလို့ထင်ရတဲ့လူတွေကမြို့ကိုမနေ့ကတောက်ကြနေနောက်ပိုင်းမှာဝင်တိုက်တာနိုင်ဂျီးရီးယားတပ်တွေနဲ့တိုက်ပွဲဖြစ်သွားခဲ့တာကိုလည်းမျက်မြင်သက်သေတွေကတွေ့ခဲ့ရပါတယ်။သမ္မတမူဟာမဒူဘူဟာရီကတော့အနာရခဲ့တဲ့မေလ29ရက်နေ့ကတည်းကဆိုဝါလွန်းနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေပြီးတည်တင်းပတ်အတွင်းလူပေါင်း150ကျော်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုအတော်များများအတွက်ဘိုကိုဟာရမ်ပေါ်ပစ်တင်မှုတွေလက်ရှိနေပါတယ်။ဗုဒ္ဓဟူးနေ့ကလိတ်ချက်ဒေသကူကဝါမြို့ကအရက်သား90ဦးနဲ့အင်္ဂါနေ့မှာတော့မွန်ဂူနိုမြို့သားကလူပေါင်း48ယောက်ကိုလည်းစစ်သွေးကြွတယ်လို့တန်ညာရှိတဲ့သူတွေကတပ်ဖြတ်ခဲ့ပါသေးတယ်ရှင်
။အမေရိကန်ပြည်ထောင်စုတဝန်235နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ခန်းစာတွေကိုဒီကနေ့ဇူလိုင်လ4ရက်နေ့မှာဆင်နွှဲကြပါရယ်။အမေရိကန်ပြည်ထောင်စုသမ္မတဘရိုက်အိုဘားမားကလည်းသူ့ရဲ့ပတ်စံမိန့်ခွန်းထဲမှာပျော်ရွှင်ပွဲရလွတ်လပ်ရေးနေ့အခါသမယဖြစ်ပါစေလို့လူထုကိုနှုတ်ခွန်းဆက်ခဲ့ပါရယ်။အမေရိကန်တပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုဝင်ယာနဲ့ချီကိုအိမ်ပြူရောအနောက်ဖက်ဥယျာဉ်မှာဘာဘီကျူးအသားခင်နဲ့အခမ်းအနားလည်းဖြစ်ပါတယ်။ British Rail ကနေလွတ်လပ်ရေးရခဲ့တဲ့ဒီနေ့မှာအမေရိကန်လူထုဟာပျော်ပွဲစားတွေ၊ဂီတဖျော်ဖြေပွဲတွေနဲ့မီးရှူးမီးပန်းတွေကိုလည်းပစ်ပေါက်ကြပါတယ်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကအမျိုးသားရင်မြန်မာလည်းဒီကနေ့ညဂီတဖျော်ဖြေပွဲကျင်းပတာမှာအဆိုရော Barry Manilow Nicole Schanzinger တို့အပါအဝင်နာမည်ကျော်ဂီတဝိုင်းတွေဖြစ်တဲ့ Alabama KC နဲ့ The Sunshine Band now ဒီအမျိုးသားစင်ဖိုနီအော်ကက်စထရာတီဝိုင်းလဲပါဝင်တီးခတ်ဖျော်ဖြေမှာပါဒီတော့တွင်အကြံဖက်သမားတွေရဲ့တိုက်ခိုက်လာမနိုင်မှုနဲ့ပတ်သက်လို့လုံခြုံရေးအေဂျင်စီတွေကသတိပေးထားပြီးတဲ့နောက်ရဲလုံခြုံရေးအများပြားလဲချထားပါတယ်လွန်ခဲ့တဲ့အပတ်တွင်တုန်းကတူနီရှားကူဝိတ်နဲ့ပြင်သစ်မှာအကြံဖက်သမားတွေကတိုက်ခိုက်ခဲ့ပြီးတဲ့နောက်အခုလိုလုံခြုံရေးတင်းကျပ်ထားတာပါဒါအပြင်ဒီနိုင်ငံအားလိုက်ရဲ့မှာလဲပတ်နေခြင်းအတွင်းမတင်ငါဘွေရာတွေကိုတွေ့ရင်သက်ဆိုင်ရာကိုချက်ချင်းသတင်းပို့ဖို့ကိုလဲအမေရိကန်လုံခြုံရေးအရာရှိတွေကလူထုကိုတိုက်တွန်းအကြံပြုထားပါတယ်ခင်ဗျာ
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။လူပေါင်း56ယောက်သေဆုံးခဲ့ရတဲ့ဖိလစ်ပိုင်ကရုတ်တင်မောမှောက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တင်မောပိုင်ရှင်နဲ့တင်မောဝန်ထမ်းတွေကိုလူသေးစေမှုနဲ့ဖိလစ်ပိုင်ရဲဘက်ကတရားစွဲဆိုလိုက်ပါတယ်။ Kim Nivara ကရုတ်တင်မောဟာခီးတဲ့ပေါင်း140ယောက်တင်ဆောင်ပြီးတချို့ကကမ်းဖက်ကိုကူးခတ်လာခဲ့တာကြောင့်အသက်ပေးကလွတ်ခဲ့တယ်လို့တချို့ကလည်းကယ်တင်ပေးခဲ့ရပါတယ်။ကရုတ်တင်မောဟာအော်မက်မြို့ကနေကမိုတီးစ်ကျွန်းကိုပုံမှန်လမ်းကြောင်းတိုင်းမောင်းနှင်ခဲ့တာဖြစ်ပါတယ်။တင်မောတိမ်မောက်တဲ့အချိန်ခီးသည်ပဲနဲ့ရောက်ပါတယ်ဆိုတဲ့အရေးအတွက်အတိအကျကိုတော့မသိရသေးပါဘူး။ယာရီဥရုဆိုရတာကြောင့်ရုပ်အလောင်းရှာဖွေရေးလုပ်ငန်းတွေနောက်နေနေရတယ်လို့အစိုးရဘက်ကပြောပါတယ်။ကနဦးအဆင့်ဆုံဆန်းစစ်ဆေးမှုတွေအရာကတော့ယာရီဥရုဆိုရမှုကြောင့်ရောတခြားလူတွေကြောင့်ဖြစ်တဲ့အမားတွေကြောင့်မှဒီကရုတ်တင်မောတိမ်မောက်ခဲ့ရတာလို့ဆိုပါတယ်။ညာဖက်ကွေ့နေတဲ့အချိန်မှာပဲတင်မောကြီးကိုကြီးမားတဲ့လိုင်းလုံးကြီးရဲ့ရိုက်ခတ်သွားတာလို့မြင့်မြင့်တွေကပြောပါရယ်။ဒါကြောင့်ခီးဒယ်ရီကတင်မောရဲ့တချမ်းတစ်ဖက်ချမ်းထဲကိုစုပြုံသွားတာကြောင့်တင်မောဆောင်းမီနစ်သွားတာလို့ဆိုပါရယ်။ကြမ်းရှိနေတဲ့ရုပ်အလောင်းတွေကိုရှာဖွေဖို့ကက်ဆယ်ရေးလုပ်သားတွေဟာတင်မောကိုဂရင်းနဲ့အမှတ်ခဲ့ပါရယ်။ကျွန်းပေါင်း 9,000 ကျော်ရှိတဲ့ဖိလစ်ပိုင်နိုင်ငံအတွက်ခီးဒယ်တင်ဆက်လေတွေဟာခီးသွားလာရေးအတွက်အထူးအရေးပါလာပါရယ်ရှင်။
American သမ္မတ Barack Obama ဟာ PNN Communist Party ကောင်းဆောင်တဲ့အင်ဗီရိုမှာလာမယ့်အင်္ဂါနေ့ကျရင်တွေ့ဆုံမှုရှိတယ်လို့ American အရာရှိတွေကပြောပါရယ်။သမ္မတ Obama တွေ့ဆုံမဲ့ Communist Party Board Committee အတွေ့အတွင်းမှာ Nguyen Phu Trong ဟာအစိုးရယာရုကိုတော့ရယူထားခြင်းမရှိပါဘူး။ဒီတွေ့ဆုံမှုအတွင်း American နဲ့ PNN တို့ရဲ့ဆက်ဆံရေးပုံမှန်ခိုင်မာလာစေဖို့နီလန်တွေနဲ့ပတ်သက်ပြီးသမ္မတ Obama ကဆွေးနွေးသွားမှာဖြစ်တယ်လို့အင်ဗီရိုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ်။ဒါအပြင် Trans-Pacific Partnership လို့ခေါ်တဲ့ American ကုန်သွယ်ရေးသဘောတူညီမှုလူခွင့်ရေးကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့လဲဆွေးနွေးမှာဖြစ်တယ်လို့ American အရာရှိတွေကပြောပါတယ်။ American နဲ့ BNN စစ်ပွဲပြီးဆုံးခြင်းအနှစ်40မြောက်ကာလအလွန်မှာတွားရောက်တဲ့ Mr. Trump ရဲ့ခီးစဉ်ဟာ BNN Communist ခေါင်းဆောင်တယောက်ရဲ့ပထမဆုံး American ခီးစဉ်လည်းဖြစ်ပါတယ်ခင်ဗျာ။
န နေယောင်ကြီးစွမ်းအင်တက်တက်နဲ့မောင်းနှင်ပြန်တန်းတဲ့ဆွစ်ဇာလန်ဆိုလာလေယာဉ်ဟာဂျပန်နိုင်ငံကနေပစိဖိတ်သမုဒ္ဒရာကိုစံချိန်တင်ပြန်တန်းခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံအတွင်းနောက်ထပ်ဆင်သက်ရနာသွားဖို့လည်းရှိပါတယ်။ဂျပန်ကနေပဲအချိန်ထွက်လာမလဲဆိုပြီးဆုံးဖြတ်ရမယ့်အချိန်ဟာဘာရီဘလိုဖြစ်လာမယ်ဆိုတာမသိခဲ့တာကြောင့်ဆုံးဖြတ်ရအတော်ခက်ခဲတယ်လို့လေယာဉ်မှူးအန်ဒရီဘော့စ်ဘတ်ကပြောပါရယ်နိုင်ပေါင်း120ဆက်တိုက်ပြန်တန်းခဲ့ပြီးတဲ့နောက်မနေ့ကတော့အမေရိကန်ပြည်ဟာဝိုင်ကျွန်းကိုဆင်သက်ခဲ့တာပါဒါဟာအရင်ကကမ္ဘာတဝန်း86နိုင်ကြအောင်အထူးပုံစံထုတ်လုပ်ထားတဲ့ဂျက်လေယင်နဲ့အမေရိကန်စွန့်စားသူစတီဗ်ဖော်စတီတူတဲ့အချိန်အကြဆုံးမောင်းနှင်ခဲ့တဲ့စံချိန်ကိုချိုးလိုက်တာလည်းဖြစ်ပါရယ်ဘော့စ်ဘတ်ကလေယင်ပြန်တန်းနေချိန်အတွင်းလေယင်ကိုအလိုအလျောက်မောင်းနှင်စနစ်နဲ့မောင်းထားပြီးတော့ဖိအားမဲ့အောင်လုပ်ထားတဲ့လေယင်မောင်းခန်းထဲမှာမိနစ်20ကြာအောင်ခဏအနားယူအိပ်ဆက်ပါရယ်စီတူလေယင်ဟာအစီအစဉ်ထဲမှာပါပဲဂျပန်နိုင်ငံမှာတလကြာရပ်နေခဲ့ရပြီးတဲ့နောက်တနင်္လာနေ့ကဂျပန်နိုင်ငံနာဂိုယာလေဆိပ်ကနေပြန်တန်းထွက်ခွာခဲ့တာပါတရုတ်နိုင်ငံအရှေ့ပိုင်းနန်ကျင်းမြို့ကနေဟာဝိုင်ယီကိုကျွန်းလအစောပိုင်းကပြန်တန်းရမှာယာတီဥဒုဆိုရတာကြောင့်နာဂိုယာလေဆိပ်ကိုလေကြောင်းပြောင်းပြီးပြန်တန်းခဲ့ရပါတယ်ဟာဝိုင်ယီကနေအရီဇိုနာပြည်နယ်ဖီနစ်မြို့အထိနောက်ထပ်ခရီးစဉ်ကိုတော့ဆွစ်ဇာလန်စွန့်စားသူဘတ်တန်ပီကတ်ကမောင်းနှင်ပြန်တမ်းမှာဖြစ်ပါရယ်အဲဒီကနေအတ္တလန်တိတ်သမုတ်တရားကိုဖျက်ပြီးခရီးစဉ်အဆုံးသတ်မဲ့အာရတ်စော်ဘွားများပြည်တော်စုအဘူဒါဘီလေဆိပ်ကိုဆက်ပြီးပြန်တမ်းမှာဖြစ်ပါရယ်ရှင်
2016ခုနှစ်မှာအိုလံပစ်အားကစားပြိုင်ပွဲတွေကျင်းပမဲ့ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကိုအိုလံပစ်မီးရှူတိုင်ရောက်ရှိသွားပါတယ်။အဲ့ဒီမတိုင်ခင်တုန်းကမြို့တော်ဘရာစီလီယာမှာပြသပြီးတဲ့နောက်ရီယိုဒီဂျနေရိုကိုတည်ဆောင်လာတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်အောင်တို့ကြီးညာပေးသွားကြတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုညနေခင်းစတိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံး2015ရွေးကောက်ပွဲအတွက်ပြည်သူတွေတခဲနဲ့ပါဝင်သင့်တာဘာကြောင့်လဲဆိုတာပြောပြပေးပါမယ်လာမယ့်2015ရွေးကောက်ပွဲဟာနိုင်ငံရေးအရအရေးကြီးတဲ့ရွေးကောက်ပွဲဖြစ်လို့မဲဆန္ဒပေးပိုင်ခွင့်ရှိတဲ့နိုင်ငံသူနိုင်ငံသားတွေကိုနိုင်ငံသားအခွင့်အရေးမဆုံးရှုံးစေရေးအတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်မဲစီရင်စီစစ်ဆောင်ရွက်နေတဲ့အကြောင်း NLD ပါတီကပြောပါတယ်နိုင်ငံအပြောင်းလဲမှာရွေးကောက်ပွဲဆိုတာဟာမဖြစ်မနေဖြတ်တန်းရမယ့်အစဉ်တရက်ဖြစ်တဲ့အတွက်ပြည်သူတွေဘက်ကလည်းဒီမိုကရေစီအင်အားစုတွေမဲနိုင်ရရေးပူးပေါင်းပါဝင်စေချင်တယ်လို့88မျိုးဆက်ကြောင်းသားခေါင်းဆောင်တွေဘက်ကလည်းတိုက်တွန်းထားပါတယ်အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါအောင်ရှင
်2015ခုနှစ်အတွင်းလာမယ့်အောက်တိုဘာလကုန်နိုဝင်ဘာလဇန်မှာပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပနိုင်ခြေရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပြီးတဲ့နောက်မှာတတိုင်းမြေလုံးအတိုင်းအတာနဲ့မဲဆန္ဒရှင်စည်းရင်းတွေကိုကြိုတင်ကြေညာထုတ်ပြန်နေတာဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့ဆန္ဒမဲပေးပိုင်ခွင့်ရှိသူတွေရဲ့စာရင်းထဲမှာမဲဆန္ဒရှင်ပြည်သူစာရင်းမှန်ကန်မှုရှိစေရေးပြည်သူတွေဆန္ဒမဲပေးပိုင်ခွင့်နိုင်ငံသားအခွင့်အရေးမဆုံးရှုံးရအောင်အတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲစာရင်းတွေကိုစီးစစ်ဆေးဆေးမှုတွေလုပ်နေတာပါဒီကနေ့မှာလဲမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာသူမရဲ့မဲဆန္ဒနယ်ဖြစ်တဲ့ကော်မူးမြို့နယ်ကိုကိုယ်တိုင်သွားရောက်ပြီးတော့မဲစည်းရင်ကတ္တာတွေကိုစီစစ်ဆေးဆေးမှုတွေလုပ်တယ်လို့ကော်မူးမြို့နယ်ကမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးယုံမှာမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံပြီးတော့ရွေးကောက်ပွဲဆိုင်ရာမဲစည်းရင်ပြုစုမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့အရင်သတင်းပတ်တုန်းကလည်းနေပြည်တော်မှာကိုယ်တိုင်တအိမ်တဆင်းမဲဆန္ဒရှင်စည်းရင်စီစီရေးပညာပေးခဲ့တယ်လို့အခုလဲသူမရဲ့ကိုပိုင်မဲဆန္ဒနယ်မှာကွင်းစင်းစစ်ဆေးမှုတွေနဲ့ပြည်သူတွေကိုမဲစည်းရင်ကြည့်ဖို့တိုက်တွန်းလှုံ့ဆော်နေတာနဲ့ပတ်သက်လို့ NND ရဲ့ပြောခွင့်ရလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကအခုလိုပြောပါတယ်
ဥက္ကဋ္ဌကတော့အားလုံးပေါ့ဗျာဒါကိုနိုင်ငံသားအခွင့်အရေးဒီခွင့်အရေးဆုံးချုံးဝါလို့ရှိရင်ဒါနိုင်ငံသားတွေရဲ့တဘော2015မှာလာမယ့်ဟောလားအလေတော့ပေါ့ဗျာဒီမိုရှင်နိုင်ငံအတွင်းကူးကြောင်းရေးအတွက်ဒီတိုင်းပြည်ရဲ့အလေတော့အတွက်မြန်မာနိုင်ငံတမန်ရဲ့အချိုးအကွေအတွက်မဲဆန္ဒရှင်ပြည်သူလူထုအားလုံးမှာတောင်းဝန်ရှိတယ်ဒါကြောင့်ဒီနိုင်ငံသားအခွင့်အရေးမဆုံးရှုံးအောင်ဥက္ကဋ္ဌကိုယ်တိုင်လည်းပညာရေးလို့ကြော်တဲ့နေနဲ့ဒါအခုလုပ်ပြနေတာလေဥက္ကဋ္ဌကိုယ်တိုင်လိုက်ပြီးတော့ဒီလိုပေါ့ဗျာလုပ်တယ်ဆိုတဲ့အခါကျတော့ဒီမိုရှင်ကောင်းတော်အောင်တော့ဘွဲ့ချုပ်ဥက္ကဋ္ဌအောင်လုပ်တယ်ဆိုတဲ့အခါကျတော့ဒီမိုရှင်လူလာတဲ့လူထုတွေဒီမိုရှင်အားစုတွေမှာလည်းတောင်းဝန်ရှိတယ်ပြည်သူလူထုမှာလည်းတောင်းဝန်ရှိတယ်အဖွဲ့ချုပ်မှာတောင်းဝန်သီးသီးယူထားတဲ့လူတွေအားလည်းဒါတက်တက်ကြွကြွလုပ်ဖို့တောင်းဝန်ရှိတာပေါ့ဗျာ
အခုလက်ရှိထုတ်ပြန်ထားတဲ့မဲစင်းရင်မှာအချက်လက်မှားယွင်းမှုတွေဖြစ်နေတဲ့အတွက်အဖွဲ့ချုပ်အနေနဲ့လာမယ့်တနင်္လာနေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဓာတ်ရိုက်တွေ့ဆုံ င်ပြီးဆွေးနွေးဖို့ရှိပါတယ်လို့လည်းပြောပါတယ
်ကျွန်တော်တို့လာမယ့်ဒိန်းစာနေတွေ့တော့မှာပဲဘယ်လိုအထိဘယ်လောက်ထိလုပ်ပေးနိုင်မယ်မေးမှရမယ်ကပထမတစ်ခေါက်တွေ့တော့ကတော့သူကကွန်ပျူတာ error တွေဒါတွေပဲပြောနေတာပဲအခုကကွန်ပျူတာ error တော့ဘို့ဆိုတော့ညာသူလည်းမျိုးဟုတ်တယ်တိုင်းနဲ့တိုင်းဟုတ်တယ်အခုကတနေငယ်လုံးကိုဖြစ်နေတာဗျမပေါ်မနေရလဲပုံစံတူတွေကြီးပဲမဲစင်းညာတော်မားတယ်ဗျမားတာမှမြင်ကုန်မြင်ပြောလို့မတတ်အောင်မြင်မကောင်းရှိမကောင်းမားတယ်ဗျမားတဲ့အခါကျတော့ကျွန်တော်တို့အဲ့ဒီတနေငယ်လုံးကဒီမားတဲ့ဟာတွေရှိပြီးတွေ့တော့ကျွန်တော်ဒါတွေတင်ပြအောင်ပါဗျ
အခုလိုမျိုးအတိုက်ခံပါတီကြီးဖြစ်တဲ့ NLD ဘက်က2015ရွေးကောက်ပွဲမဲစင်းရင်စီစစ်မှုတွေကိုအင်တိုင်းအားတိုင်းဆောင်ရွက်နေချိန်မှာပဲ88မျိုးဆက်ចောင်းသားတွေဘက်ကလည်းမဲစင်းရင်မှရင်မှုတွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအကြံပြုဆွေးနွေးနေတာအပါအဝင်ပြည်သူတွေကိုမဲပေးမှုပညာပေးမှုတွေကိုလှုံ့ဆော်နေပါတယ်လို့ပြောပါတယ်မဖြစ်မနေဖြတ်တန်းရမယ်နိုင်ငံအပြောင်းလဲဖြစ်တဲ့ရွေးကောက်ပွဲဖြစ်လို့ပြည်သူတွေဘက်ကလည်းဒီမိုကရေစီအင်အားစုတွေမဲနိုင်ရည်ပူးပေါင်းပါဝင်စေချင်ပါတယ်လို့88မျိုးဆက်ចောင်းသားတွေဘက်ကတိုက်တွန်းတဲ့အကြောင်း88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမြအေးကပြောပါတယ
်ဟုတ်တယ်မဲဆန္ဒရှင်စီရင်ထုတ်ပြန်တဲ့အခါမှာအမှားရင်းနေအများကြီးပဲတွေ့နေရတဲ့ဟာတော့ level up ဖြစ်နေတဲ့ကြံစည်တာပေါ့အဲ့တော့အဲ့ဒီပုံမှာတော့ကျွန်တော်တို့အနေနဲ့လည်းဒီတက်ဆိုင်ရာယူစီကိုကျွန်တော်တို့ပြောသွားမှာပါအဲ့ဒါကြီးရတော့နောက်တစ်ခုကကျွန်တော်တို့လူတွေကတခြားအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့မှကွင်းစင်းပြီးတော့မှမဲဆန္ဒရှင်စီရင်တွေတွားကြည့်ဖို့ဆိုပြီးလူထုရဲ့ agitate လုပ်နေပါလေအဲ့ဒါတွေလေကျွန်တော်တို့အမြင်ကတော့ရွေးကောက်ပွဲရလဟာကျွန်တော်တို့အတွက်အဖြေမဟုတ်ပါဘူးတိုင်းပြည်ပြည့်အခြေအနေမဟုတ်ပါဘူးသို့တော်လည်းရွေးကောက်ပွဲဟာကျွန်တော်တို့ဒီမိုကရေစီရေးကြိုးပမ်းတဲ့လူတွေအတွက်ကြီးမားတဲ့အလှည့်အကြောင်းတစ်ခုကိုဖြစ်ပေါ်အောင်ကျွန်တော်တို့ကိုယ်တိုင်ဖန်တီးရမယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဒီလူထုကိုကျွန်တော်တို့တိုက်တွန်းချင်တာကမဲဆင်းနေဘလို့မှားမှာကျွန်တော်တို့အပေါ်မှာဘလောက်ပဲ free and fair မဖြစ်ကျွန်တော်တို့ဟာတစုစည်းတဲ့ဒီမြို့ထဲဒီရွေးကောက်ပွဲမှာဒီမိုကရေတစ်အင်အားစုတွေနဲ့တိုင်းလားအင်အားစုတွေအနိုင်ရရှိဖို့အတွက်ကျွန်တော်တို့ပြည်သူနဲ့အတူစူးစမ်းလိုက်မယ်လို့အဲ့ဒါကိုပဲကျွန်တော်တို့တိုက်တွန်းချင်ပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့အခုလိုမျိုးထုတ်ပြန်နေချိန်မှာမဲဆန္ဒရှင်ပြည်သူတွေဘက်ကကြိုတင်ထုတ်ပြန်ထားတဲ့စာရင်းတွေကိုတေချာကြည့်ရှုစစ်ဆေးပြီးတော့မှားရွေးလွဲချော်မှုတွေတွေ့တဲ့အခါမှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေကိုအသိပေးပြီးတော့သတ်မှတ်လျှောက်လွှာတွေနဲ့ပြန်လည်လျှောက်ထားပေးဖို့တိုက်တွန်းထားပြီးဒီလိုမျိုးပြည်သူတွေဘက်ကပူးပေါင်းပါဝင်မှသာမဲဆန္ဒရှင်စာရင်းတရားဝင်ထုတ်ပြန်တဲ့အခါမှာအမှားရွေးနည်းနိုင်မှာဖြစ်တယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့မဲစင်းရေးပြုစုရေးတာဝန်ခံတွေကတိုက်တွန်းပြောဆိုထားပါတယ်ရှင်
။မဆူမွန်ပြောပြသွားခဲ့တာပါရှင်။အခုတခါတော့မြန်မာနဲ့တရုတ်နယ်စပ်ကစံအယောင်းဝယ်အခြေအနေဘယ်လိုရှိသလဲဆိုတာပြောပြပေးသွားပါမယ်။မြန်မာနိုင်ငံမူဆယ်ဘက်ကနေတရုတ်နိုင်ငံယူနန်ပြည်နယ်ဘက်ကိုတင်ပို့ရောင်းချနေတဲ့မြန်မာစံစည်းကွက်အခြေအနေဟာအခုရက်ပိုင်းမှာရပ်ဆိုင်နေပါတယ်။မြန်မာစံတွေကိုတရုတ်ဝင်ဝယ်ယူဖို့တရုတ်အစိုးရရဲ့ဖိအားကြောင့်အခုလိုအယောင်းဝယ်တွေရပ်ဆိုင်းသွားရတာဖြစ်တယ်လို့မူဆယ်ဆန်ကုံတဲ့အသင်းနဲ့အဝေးပြေးကုံစီပို့ဆောင်ရေးအသင်းကပြောပါတယ်။တစ်ချိန်တည်းမှာပဲဒေသမတည်ငြိမ်မှုကြောင့်လည်းကုံစီစီစစ်မှုနှောင့်နှေးနေရတာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့မနန္ဒာချန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။မကြာသေးခင်လပိုင်းကစလို့တရုတ်အစိုးရရဲ့တရုတ်ဝင်နယ်စပ်ကုံသွယ်မှုဖြစ်ရေးစီမံချက်ကြောင့်အခုဆိုရင်မြန်မာနိုင်ငံမူဆယ်မြို့ကနေတရုတ်နိုင်ငံရွှေလီမြို့ကိုတင်ပို့ရောင်းချနေတဲ့မြန်မာဆန်တွေမရောင်းရတော့ဘဲစံတန်းချိန်4000လောက်မူဆယ်မြို့မှာပုံနေတယ်လို့မူဆယ်ဆန်ကုံသွယ်ကြီးအသင်းဥက္ကဋ္ဌဦးတန်းထေးဦးက VOE ကိုပြောပါတယ်ဒီအပိုင်းအတွင်းတရုတ်အစိုးရကဖမ်းဆီးမှုတွေလုပ်လာတဲ့အတွက်တရုတ်ကုန်သည်တွေမူဆယ်ဘက်ကိုလာမဝယ်ရဲတော့တယ်လို့မူဆယ်ဘက်ကမြန်မာကုန်သည်တွေလည်းတင်ပို့ဖို့ရအခက်အခဲဖြစ်နေတာကြောင့်အခုလိုဆန်တွေပုံနေရတာဖြစ်တယ်လို့သူကရှင်းပြပါတယ်
။ရောင်းတော့ပါတယ်မူဆယ်မှာလည်းဟုတ်တန်းချင်း4000လောက်တော့ပုံနေတာပေါ့။စစ်တာကမနည်းရမှာစဖြစ်တာပါမနည်းရစပြီးမပို့နိုင်တာပေါ့။ဒီတွင်းမှာဟိုပါပေါ့အကောက်ခေါ်စီမံကျင်းနဲ့ဒီနယ်လေးခုတော့လို့လုပ်တယ်လို့သတင်းရတယ်ဗျာအားကြောင့်ကျွန်တော်ရောင်းဝယ်ပါသွားတာပေါ့သူတို့ကမှကတရားဝင်ကျင်းချင်းဝယ်တာမဟုတ်တော့လေအဲ့ဒီဟာရဲ့စီမံချက်ပေါ့သူကကဘီအန်အန်ဘက်ကလည်းဆန်ဝင်တယ်လေဝင်တဲ့ဥစ္စာရဲ့ဒီမှာပြရလဲဒီသူတို့ဘက်မှတရားမဝင်ဘူးဝယ်နေတာရှိတာပေါ့အဲ့ဒီဟာမျိုးကိုသူကစီမံချက်လုပ်လိုက်တာပေါ့စားလိုက်ကလည်းလုံကြုံပေးကြီးပေါ့။နောက်ပြီးရင်စားလိုက်ကဈေးကွက်။နောက်ပြီးရင်စံတပါတောင်လူများပေါ့။ဒီကာွယ်တဲ့ဥပဒေနဲ့သူတို့ကဒီဟာကိုစစ်ဆေးတယ်ပေါ့။နောက်အပင်နဲ့ပိုးမွှားပေါ့။ဒီအကြီးသေးပေါ့။အကြီးသေးတဲ့အဲ့ဒါတွေရောစစ်ဆေးတာနဲ့သူကစီမံချက်ပုံစံမျိုးနဲ့လှုပ်တာပေါ့။အဲ့ဒါကြောင့်အေးသွားတာ
။အရင်ကတော့ဒီဈေးကွက်ကိုတရုတ်အစိုးရကတည်ပေမဲ့တရုတ်နိုင်ငံရဲ့လိုအပ်ချက်အရလွှတ်ပေးထားပြီးအခုချိန်မှာသူတို့ရဲ့တရုတ်ဝင်နယ်စပ်ကုန်သွယ်မှုဖြစ်ရေးစီမံချက်ကိုစတင်အကောင့်ထည့်ဖော်လာတာဖြစ်တယ်လို့သိရပါဗျ။ ။ဒါပြင်ဒီအခြေအနေကနယ်ဆက်ကုန်စည်စီးဆင်းမှုမှာပါ။တပြိုင်တည်းထိခိုက်မှုတွေဖြစ်ရတယ်လို့အဝေးပြေးကုန်စည်ပို့ဆောင်ရေးဥက္ကဋ္ဌဦးဝင်းအောင်ခန့်ကလည်း VOA ကိုပြောပြပါဗျ။
လို့ပြောတော့ကတော့ဗျာ၊သူကတရုတ်ပြည်ကလေတရားဝင်တွန်းခွင့်ပြုထားခြင်းမရှိတဲ့အတွက်သူတို့ဒီဆန်လို့ပြောတော့တရုတ်ကိုအိတ်ပို့တဲ့အခါမှာအခက်အခဲရှိတယ်ဗျ။အခက်အခဲကြီးတော့ဟိုတရုတ်ဘက်ကဟိုနည်းနည်းလေးလွတ်ပေးထားတဲ့အခါနဲ့လွတ်ပေးထားတယ်ပေါ့ဗျာ။အဖမ်းလိုက်ကတော့ပြဿနာပြတ်တာပေါ့လေ။ဆိုတော့တရားဝင်တွန်းခွင့်မပေးထားတဲ့အခါကျတော့အဲ့ဒီအခက်အခဲကတော့အများနဲ့လို့ရှိပါတယ်။အတိကိတ်မှုတော့ရှိပါတယ်ကျွန်တော်ဒီတရုတ်ဘက်ကမှစံနေဖန်ပြောင်းနေဖန်လို့ကျွန်တော်ဒီဗမာပြည်ဘက်ကကုန်တွေတရုတ်ကမပို့တော့ဘူးဆိုရင်ကျွန်တော်တို့ဒီကုန်စီပို့ဆောင်တဲ့ဒီကားတွေအနေနဲ့ကုန်ရတာနည်းသွားမယ်ပြီးတော့ကားတွေရက်တွေအကြိုက်ဆောင်ကုန်ရဖို့တဲ့ရက်တွေအကြိုက်ဆောင်မယ်ပြီးတော့ကားခါတွေကြားတယ်ဆိုတော့အများကြီးတိကိတ်နေတာမျိုးရှိပါတယ်
ဒါပြင်အခုချိန်မြန်မာနိုင်ငံမှာမိုးရသည်ဖြစ်တဲ့အတွက်ကြောင့်ရောတရုတ်ငွေစည်းတက်နေတဲ့အတွက်မြန်မာနိုင်ငံနဲ့တရုတ်ကုန်ပစ္စည်းတင်သွင်းမှုဟာလည်းတိတိတတ်တာကျဆင်းနေပြီးနယ်စပ်ဒေသမှာမကြာခဏဆိုသလိုဖြစ်နေတဲ့တိုက်ပွဲတွေကြောင့်လည်းကုန်စည်စီးဆင်းမှုမှာနှောင့်နှေးကြန့်ကြာမှုတွေဖြစ်ရတယ်လို့သူကဆက်ပြောပြပါရတယ်။ပုံကတော့
ဘောနော်ဒီလမ်းကြောင်းကြီးပေါ်မှာရမရကတိုက်ပွဲဖြစ်တဲ့နေရာတွေရှိပါတယ်။အဲကျွန်တော်တို့မနေ့ကဆိုရင်ကျွန်တော်၃ရက်နေ့ပေါ့နော်မနေ့ကဆိုရင်ကိုခိုင်အရှောဝကတနာမှာဆိုရင်တိုက်ပွဲဖြစ်လို့ဒါကတွေတန်းစီရက်ဆောင်ရပါလေနော်အညနေပိုင်းတော့မှတိုက်ပွဲရက်ဆဲပါမှအကားကြီးဖြတ်လို့ရတယ်ဒါပေမဲ့ဒီလိုတိုက်ပွဲကြောင့်မူတော့ကုန်စည်စီးဆင်းမှုကထိခိုက်မျက်နှာမူတော့တိတ်မရှိပါဘူးတိတ်မရှိပါဘူးဒါပေမဲ့ကြံ့ညာမှုတော့ဖြစ်သွားတာပေါ့ကြံ့ညာတဲ့ကမ္ဘာတော့ပျက်စီးပျက်စီးသွားတာမျိုးပေါ့နော်အဲပျက်စီးသွားတာမျိုးတို့နော်ထိခိုက်မျက်နှာမှုတော့ကုန်တယ်ပုံမှာတော့ရှိမှာပေါ့နော်
ဇူလိုင်လ3ရက်တောက်ကြနေ့ကတော့မန္တလေးမူဆယ်ကားလမ်းမှာလက်နက်ကြီးပါဝင်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တာကြောင့်မနက်ပိုင်းမှာနှစ်ဖက်ရင်တန်းအားလုံးကိုရပ်ဆိုင်းထားပြီးတော့ညနေဆောင်မှပြန်ဖွင့်ပေးခဲ့တယ်လို့ခရီးသွားကုန်တွေတချို့ကပြောပြပါဗျာ။လမ်းကြောင်းပြန်ဖွင့်ချိန်မှာသွားလာတဲ့ကုန်တွေလည်းရှိတယ်လို့တချို့ကလည်းဆက်မသွားရဲတာကြောင့်လာရှိုးနဲ့ကုတ်ခိုင်မာရင်တညနားခဲ့ရတယ်လို့ဆိုပါတယ်။အဲ့လိုရင်နန်းပိတ်ဆို့ခံရတဲ့အခါကုန်တယ်တွေအနေနဲ့ခရီးစရိတ်ကုန်ပစ္စည်းဆုံးရှုံးမှုတွေနဲ့လည်းကြုံကြရတာကြောင့်ထိခိုက်မှုတွေလည်းဖြစ်ကြရတာပါလောလောဆယ်မှာတော့မြန်မာဘက်ကနေစံပြောင်းအသီးအနှံတွေကိုတရုတ်နိုင်ငံယူနန်ဘက်ကိုအဓိကတင်ပို့နေတာလည်းဖြစ်ပါတယ်ရှင
်မြန်မာနဲ့တရုတ်နယ်စပ်ကစံရောင်းဝယ်ပါနေတဲ့ခြေနေကိုမန္တန်တာချန်းစုံစမ်းတင်ပြပေးသွားတာပါမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုရန်နာပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်ရှင်ဝါရှင်တန်ဒီစီကပြရိုက်တစ်ခုမှာ20ရာစုအလယ်ပိုင်းတော့ကအမေရိကန်ပြည်တော်စုမှဘလူးနေထိုင်ခဲ့ကြရတဲ့ဆိုတဲ့အကြောင်းစုဆောင်းဖော်ပြထားတဲ့ဓာတ်ပုံတွေကိုပြသထားပါတယ်။ဒီဓာတ်ပုံတွေကိုကြည့်ရှုရင်လည်းအမေရိကန်ပြည်တော်စုဘလူးပြောင်းလဲလာတယ်လဲဆိုတာကိုလေ့လာနိုင်ကြပါတယ်။ VOA သတင်းတောက်ဂျူလီဒါဘော့ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
American Movement လို့ခေါ်တဲ့ Philip Collection ပြရိုက်ကဒီဓာတ်ပုံပြပွဲအတွင်းပြသထားတဲ့ဓာတ်ပုံပေါင်း130ထဲမှာရှည်နူးစရာကောင်းတဲ့မိခင်နဲ့ကလေးပုံ Empire State အဆောက်အဦကိုဆောက်လုပ်နေတဲ့လူသားတွေစက်ကတ်ထဲကအထူးကြံလူပုကလေးပုံတွေလည်းပါဝင်ပါတယ်။စီးပွားရေးနည်းပညာတိုးတက်ပြောင်းလဲမှုတွေဖြစ်ပေါ်နေတဲ့1930ကနေ1960ခုနှစ်ကာလအတွင်းထင်ရှားကျော်ကြားတဲ့ဓာတ်ပုံစရာတွေကဒီဓာတ်ပုံတွေကိုရိုက်ကူးခဲ့တာပါဓာတ်ပုံပြပွဲကိုစီစဉ်ကျင်းပပေးတဲ့ Rini Mora က
While putting the show together we realized that
ဓာတ်ပုံပြပွဲလုပ်ဖို့ပုံတွေကိုစုလိုက်တော့ဒီဓာတ်ပုံတွေဟာ American ပြည်တော်စုကနေရာတွေပြောင်းလဲမှုတွေကိုပုံဖော်နေပါတယ်ဓာတ်ပုံအများစုက20ရာစုအလယ်ပိုင်းတုန်းကရိုက်ထားတာဆိုတော့အဲ့ဒီအချိန်ကလုံနေလုံဟန်တွေမတူတဲ့နေရာအပြောင်းလဲတွေကိုတွေ့နိုင်ပါတယ
်ဓာတ်ပုံသတင်းတော် Esther Bubbly ဟာ1950ခုနှစ်တည်ရုံကတာမန်လူတွေရဲ့အနီးကပ်ပုံတွေလုပ်ငန်းခွင်ကအမျိုးသမီးတွေရဲ့တာဝန်ယူမှုအခန်းကဏ္ဍပြောင်းလဲလာတာနဲ့ပတ်သက်လို့ဓာတ်ပုံရိုက်ကူးရမှာကြော်ကြားခဲ့ပါတယ်။အဲ့ဒီပြသထားတဲ့ဓာတ်ပုံတွေထဲမှာသူရိုက်ကူးထားတဲ့ပုံတွေလည်းပါဝင်ပါတယ်။ဒါအပြင်ဘက်ပလီဟာဒုတိယကမ္ဘာစစ်ပွဲကာလအတွင်းဓာတ်ဆီနဲ့တာယာပေါ်များလာတာကြောင့်အသုံးများလာတဲ့ဘတ်ကားတွေကိုမှတ်တမ်းတင်ခဲ့တယ်လို့ဘရုစ်ဒေးဗစ်ဆန်နဲ့လူးဝစ်ဖော်ရာတို့ကလည်းဘတ်ကားနဲ့ကိုပိုင်ကားစီးသူတွေမြို့ပတ်ရထားပေါ်ကဘဝတွေအကြောင်းကိုရိုက်ကူးမှတ်တမ်းတင်ခဲ့ပါတယ်။ဒါအပြင်ဒေးဗစ်ဆန်ဟာသူ့ကင်မရာကိုအသုံးပြုပြီးအပြောင်းလဲအတွက်အသားရောင်ခွဲကြတဲ့တောင်ပိုင်းပြည်နယ်ကပြည်သူအခွင့်အရေးလှုပ်ရှားမှုနဲ့စည်ရင်မွေးတည်မှုအကြောင်းကွက်ကွက်ကွင်းကွင်းမြင်သာအောင်ပံ့ပိုးပေးခဲ့တယ်လို့ရင်းနှီးကပြောပါတယ
်။ He wanted to really show America what was still going on in the
1960s. 1960ခုနှစ်တွေတုန်းကအမေရိကမှာဘာတွေဖြစ်နေလဲဆိုတာကိုသူကမိမောင်းထိုးပြချင်တာပါ။ပြီးတော့ဒီလိုအခြေအနေမျိုးကိုအမေရိကမှာလက်ခံထားတော့မယ်လားဆိုတာကိုလည်းသူကမေးခဲ့ပါတယ်။အပြောင်းလဲတချို့စတင်လှုပ်ဆောင်နေပေမဲ့နောက်ထပ်အများကြီးလှုပ်ဆောင်ဖို့လိုသေးတယ်ဆိုတာအရေးကြီးကြောင်းသူပြိတ္တတွေကိုသူကပြောချင်တာပါ
ဒီဓာတ်ပုံပြပွဲရဲ့နောက်ထပ်ရည်ရွယ်ချက်တစ်ခုကတော့နှစ်ပေါင်းတော်ကြာအတွင်းအရှိန်အဟုန်နဲ့ကြီးထွားလာတဲ့နယူးယောက်အပါဝင်တခြားမြို့ကြီးတွေရဲ့အပြောင်းအလဲကိုပြသကြင်တာဖြစ်ပါတယ်။ Barrynese Abbott ရိုက်ကူးထားတဲ့ဓာတ်ပုံမှာတော့မိုးမျော်တိုက်တဲ့ Louis Farallon ကိုတွေ့ရမှာပါ။ဒါအပြင်စာအုပ်မဂ္ဂဇင်းသတင်းစာတွေမှာဖော်ပြခံရတဲ့ဓာတ်ပုံဆရာတွေရဲ့ပုံတွေတခြားလှပတဲ့ရှုခင်းပုံတွေကိုပြသဖို့ပေးခဲ့တဲ့သူတွေရဲ့ဓာတ်ပုံတွေကိုလည်းပြသထားပါတယ်။ American Moments လို့နာမည်ပေးထားတဲ့ဒီဓာတ်ပုံပြပွဲကနေ American ပြည်တော်စုမှာဘယ်လိုမျိုးအပြောင်းလဲကြီးတွေဖြစ်ပေါ်လာခဲ့လဲဆိုတာကိုတွေ့နိုင်မှာဖြစ်တယ်လို့ Rene Mara ကမျှော်လင့်ထားတာပါခင်ဗျာ
။ကိုအောင်အောင်ပြောပြသွားတာပါရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့1-2923-2555လေးကိုခေါ်ဆိုနိုင်ပြီး fax number က2-3923-2552ဖြစ်ပါတယ်ရှင်။
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့အတိုက်ခံဒီမိုကရေစီလိုလားသူတွေတောင်းဆိုနေကြတဲ့အချက်လက်တွေဟာလွတ်တော်ထဲမှာဖြစ်မလာခဲ့ပါဘူး။ဒါကြောင့်မလို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အလားအလာငငယ်ခင်းကျင်တွေဘယ်လောက်ထိရှိနေအောင်မယ်လို့သတို့ရှင်တွေယူဆပါလဲ။အခုစနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သတို့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာမိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2-3923-2555ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းရမယ့်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုစနေနဲ့အင်္ဂါညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဓာတ်ရိုက်လေးလိုင်းစီစဉ်တွေကအစီအစဉ်မှာပါဝင်ဆွေးနွေးလေရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ကျမတို့အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။VOA ကိုစာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။အခုတောက်ကြစနေနေ့ညနေပဲ VOA အစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်။အခုအစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းကြေချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါအောင်မယ်ရှင်။
အီရန်နိုင်ငံနဲ့အမေရိကန်အပါအဝင်ကမ္ဘာအင်အားကြီး6နိုင်ငံကြားအဆင့်မြင့်ဆေးဆက်ညှိနှိုင်းမှုတွေမှာတိုးတက်မှုတချို့ရှိခဲ့တယ်လို့နှစ်ဖက်စလုံးကပြောဆိုအပြီးနောက်တနေ့မှာပဲဒီဆွေးနွေးပွဲကိုဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာပြန်ဆနေကြပါတယ်။ဒါပေမဲ့လည်းအဓိကကွဲလွဲချက်တွေအပေါ်သဘောတူညီချက်တော့မရကြသေးပါဘူး။တိုးတက်မှုတွေရှိခဲ့တယ်လို့လှုပ်ရှားတွေအများကြီးရှိနေတဲ့အကြောင်းနဲ့ခက်ခဲပေမဲ့လည်းနှစ်ဖက်စလုံးကဒီကိစ္စကိုရိုးရိုးသက်သားနဲ့အပြင်းထန်စ조사နေပြီးအချိန်အကန့်အသတ်နဲ့လုပ်ကိုင်နေရတာကိုလူတိုင်းနားလည်သဘောတပေါက်အောင်လုပ်နေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောသွားပါရယ်ဂရိနိုင်ငံပေါ်ငွေချေးငှားမဲ့ကိစ္စနဲ့ပတ်သက်လို့အကြမ်းဖက်ကင်တွယ်နေတယ်လို့ဂရိစီးပွားရေးဝန်ကြီးကဥရောပသမဂ္ဂနဲ့နိုင်ငံတကာငွေချေးအဖွဲ့အစည်းတွေကိုဆွဆွဲလိုက်ပါရယ် Hannes Varoufakis ကစပိန်သတင်းစာ El Mundo ကိုအဲ့ဒီလိုပြောကြားခဲ့တာပါဥရောပသမဂ္ဂနဲ့နိုင်ငံတကာငွေချေးအဖွဲ့အစည်းတွေဟာငွေချေးငှားဖို့အစီအစဉ်နဲ့ပတ်သက်လို့သူတို့ရဲ့အတောင်းဆိုချက်တွေကိုဂရိပြည်သူတွေကထောက်ခံစေချင်နေတာပါဒါဆိုရင်သူတို့အနေနဲ့ဂရိနိုင်ငံအပေါ်အရှက်တကွဲဖြစ်အောင်လုပ်ဖို့အခွင့်အရေးရသွားစေမှာဖြစ်ပါတယ်လို့ပြောပါရယ်အမေရိကန်ပြည်ထောင်စုတဝန်239နှစ်မြောက်လွတ်လပ်ရေးနေ့အချိန်မှအခမ်းအနားတွေကိုဒီကနေ့ဇူလိုင်လ၄ရက်နေ့မှာဆင်နွှဲကြပါရယ်အမေရိကန်ပြည်ထောင်စုသမ္မတဘရက်အိုဘားမားကလည်းသူ့ရဲ့အပတ်စဉ်မိန့်ခွန်းထဲမှာပျော်ရွှင်ဖွယ်ရာလွတ်လပ်ရေးနေ့အခါသမယဖြစ်ပါစေလို့လူထုကိုနှုတ်ခွန်းဆက်ခဲ့ပါရယ်အမေရိကန်တပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုဝင်ယာနဲ့ချီကိုအိမ်ဖြူရောအနောက်ဖက်ဥယျာဉ်မှာဘာဘကယူးအသားကင်တဲ့အခမ်းအနားလည်းဖြစ်ပါရယ်ဗြိတိရှ်လက်အောက်ကနေလွတ်လပ်ရေးရခဲ့တဲ့ဒီနေ့မှာအမေရိကန်လူထုဟာပျော်ပွဲစားတွေဂီတဖျော်ဖြေပွဲတွေနဲ့မီရှူမီပန်းတွေကိုလည်းပစ်ပေါက်ကြပါရယ်ရှင်
နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂီဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်ည9နိုင်ကြရင်တခါပြန်ပြီးတော့ဆုံကြရအောင်ပါတောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.